ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFPR မြန်မာနိုင်ငံမှာဆောင်ရွက်နေတဲ့စားနပ်ရိက္ခာထောက်ပံ့ရေးလုပ်ငန်းတွေကို2019ခုနှစ်နှစ်အကုန်အထိဆက်လက်ဆောင်ရွက်သွားမယ်လို့ကြေညာခဲ့ပြီးတော့တစ်ချိန်တည်းမှာပဲဆက်လက်ဆောင်ရွက်နိုင်မှုရမုံငွေအမေရိကန်ဒေါ်လာတန်း40လောက်လိုအပ်နေတယ်လို့လည်းဒီဇင်ဘာ2ရက်နေ့ကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သတင်းအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကျွန်တော်ကပဲပြောပြပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာလူဦးရေ26ရာခိုင်နှုန်းရှိတဲ့လူ73သန်းလောက်ဟာဆင်းရဲမွဲတေမှုမြင်းအောက်မှာနေထိုင်ကြပြီးကလေးငယ်အားလုံးရဲ့35ရာခိုင်နှုန်းလောက်ဟာလည်းပြင်းထန်တဲ့အာဟာရချို့တဲ့မှုကြောင့်ကြီးထွားမှုနှီးကွေးတဲ့လက္ခဏာတွေကြုံတွေ့နေရပါတယ်။မြန်မာနိုင်ငံမှာစားနပ်ရိက္ခာလိုအပ်ချက်ရှိနေတဲ့သူ6သိန်းလောက်ရှိတဲ့အထက်မှာအခုနှစ်အတွင်းနိုင်ငံအနှံ့ရေကြီးမှုတွေကြောင့်ဘေးဒုက္ခကြုံရတဲ့လူပေါင်း4သိန်း4000ကျော်နဲ့ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာ2011ခုနှစ်နဲ့2012ခုနှစ်တွေအတွင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နေအိမ်စွန့်ခွာထွက်ပြေးနေရသူ3,800,000လောက်ပါဝင်ပါတယ်။အခုလိုတိုးမြင့်လိုက်တဲ့ကာလအတွင်းမှာ WFPR စားနပ်ရိက္ခာမလုံလောက်မှုဖြစ်နေတဲ့လူပေါင်း 2.9 သန်းလောက်ကိုစားနပ်ရိက္ခာနဲ့ငွေကြေးအကူအညီတွေပေးသွားမှာဖြစ်တယ်လို့ထုတ်ပြန်ကြမှာပါရှိပါတယ်။ WFP ရဲ့ပုံမှန်စားနပ်ရိက္ခာထောက်ပံ့ရေးလုပ်ငန်းတွေလည်ပတ်နိုင်မှုအတွက်ရမုံငွေဒေါ်လာတန်း40လိုအပ်နေတာနဲ့ပတ်သက်ပြီးတော့ WFP နယူးယောက်ရုံးငွေကအကြီးတန်းပြန်ကြားရေးနဲ့ဆက်သွယ်ရေးအရာရှိ Jared Borkey ကအခုလိုပြောပါတယ
်။ The World Food Program is entirely dependent on voluntary contributions. Most of those contributions
ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဟာလူရှင်တွေအလိုလျောက်ပူပေါင်းပါဝင်မှုနဲ့လူတန်းမှုတွေပေါ်အမိပြုနေတာပါ။လူငွေအများစုကနိုင်ငံအစိုးရတွေဆီကလာတာဖြစ်ပြီးတော့ကျန်တာတွေကိုအခြားပုဂ္ဂိုလ်အဖွဲ့အစည်း corporation နဲ့လူပုဂ္ဂိုလ်ဆီကရတာပါ။အဲ့ဒီအတွက်ကြောင့်မြန်မာနိုင်ငံလိုနိုင်ငံတွေမှာဘလောက်တောင်လူအမှုရှိနေတယ်လဲဆိုတာအလူစင်တွေသိအောင်လုပ်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။အလူစင်တွေအချိန်မီသိရှိပြီးလုံလောက်တဲ့အလူတန်းတွေလောက်လာနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဟာနိုင်ငံ80လောက်မှာလူရေတန်း80လောက်ကိုကူညီပေးနေတာပါ။ဒါဟာပြင်းထန်တဲ့အာဟာရချို့တဲ့မှုကြုံရတဲ့တစ်ကမ္ဘာလုံးကလူရေတန်း80လောက်ရဲ့ဆရာခိုင်နှုန်းပဲရှိတာပါ။ဒါဟာမြန်မာနိုင်ငံနဲ့မကပဲတစ်ကမ္ဘာလုံးမှာကြုံရတဲ့ပြဿနာဖြစ်ပါတယ်
။နိုင်ငံတကာအဖွဲ့အစည်းတွေကပေးအပ်တဲ့အကူအညီတွေကိုအမိပြုနေရတဲ့ကချင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်စခန်းတွေမှာအကူအညီတွေရပ်တန့်သွားရင်စိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်လာနိုင်တာနဲ့ပတ်သက်ပြီးတော့လည်းကချင် Alliance အဖွဲ့ကကိုကံဆန်းကအခုလိုပြောပြပါဗျာ။
အေးဒီဆောင်းရာကြီးဆိုအင်မတန်အေးတဲ့နေရာပေါ့စားတော့ဒါမကဒီဘုဘတဲ့လေကိုတကယ်တော့အချက်ချင်းရှိအောင်တော်တော်ဆင်းဆင်းရဲရဲရှိတဲ့နေရာမှာနှင်းကြရလို့ဆောင်းရာကြီးဆိုအရောင်းဒုက္ခရောက်ကြပါတယ်ကျွန်တော်အချင်းဒီနေရဲ့ဘောတပါအဲ့လိုရှိရတော့ဒီဒုက္ခတွေကိုကုညီထောက်မဟိုပံ့ပိုးတဲ့အဖွဲ့အစည်းတွေဒါကုညီမှုနည်းပါလာတယ်လို့သုံးဖို့ပျောက်သွားတဲ့အချိန်ဆိုရင်ဌာနီလူတွေပေါ့နော်ဒီဒုက္ခတွေကျောကတကယ်ကိုအင်မတန်ကိုဆိုရင်ကြာကောင်းတဲ့အချိန်ရောက်လာနိုင်တယ်။ဒုက္ခတွေရဲ့အတွက်ကစောင့်ဝင်နေရတဲ့ကျေပေါ်မတိချမ်းရရအဆင့်ကိုရောက်သွားနိုင်တယ
်။ WFP အဖွဲ့ကတော့မြန်မာနိုင်ငံမှာစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့2030ပြည့်နှစ်အရောက်မှာငတ်မောက်ခေါင်းပါမှုလုံးဝမရှိတော့တဲ့တုံညာအမှတ်ထိရောက်အောင်လုပ်ဖို့ရည်မှန်းထားတာအောင်မြင်မယ်လို့မျှော်လင့်တဲ့အကြောင်းအကြီးတန်းပြန်ကြားရေးနဲ့ဆက်သွယ်ရေးအရာရှိ Jared Borkey ကအခုလိုပြောပြပါဗျာ။
Well, we are very hopeful that in Myanmar that goal can be attained within the next 15 years.
Samasangane twin di manje pit mi lai mae lo myo lin ma de. Pi ka de nit de twin ma kaung mon ne twet de mu re phit thwang kae ba de. Aku chein ha Myanmar naingan ma apyaung lae re phit ne de chein ma a kaung mi mu re si lo sin kho mu re a myai chan ni se phit ba de. Lu a myaz su ha sin ye mwe ti mu myin au ma ni thain ni ya ba de. Kle ngai a lung ye thon mon du mu ha pin than ne a ha chut de mu jaung chung si ni ya ba de.ဒါအပြင်ရေကြီးတာလို့သဘာဝပြည့်အနေရတွေလည်းကျုံနေရပါတယ်အစိုးရလူလူအစိုင်းဝန်နဲ့ကုလသမဂ္ဂတို့အလုံးပူးပေါင်းဆောင်ရွက်မှုနဲ့2030ပြည့်မှာဒီမှန်းထားတဲ့အတိုင်းဆလောင်မသိမှုမရှိတဲ့အခြေအနေရအောင်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ပါတယ
်ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ဟာမြန်မာနိုင်ငံမှာနေရက်စွန့်ခွာထွက်ပြေးနေရတဲ့သူတွေကိုမူရင်းဒေသပြန်နိုင်မှုအကူအညီပေးတာသဘာဝဘေးအန္တရာယ်ကြောင့်ထိခိုက်လွယ်တဲ့သူတွေကိုစားနပ်ရိက္ခာအကူအညီပေးတာစတာတွေပြုလုပ်နေပြီးတစ်ချိန်တည်းမှာကလေးငယ်တွေအာဟာရချို့တဲ့မှုကြောင့်ကြုံလီသေးကွေးမှုပပြအောင်စာတင်ကျောင်းတွေမှာအာဟာရတိုက်ကျွေးတဲ့အစီအစဉ်တွေလည်းလှုပ်ဆောင်နေပါတယ်